တူရကီဆိုရဟာအဖွဲ့ဝင်၂၈နိုင်ငံပါဥရောပသမဂ္ဂ EU နဲ့ဆက်ဆံရေးပြန်ကောင်းစေဖို့တန်တမာရေးနည်းလမ်းနဲ့အပြင်းထန်ကြိုးစားနေပြီးသမ္မတရီချစ်တိုင်ယက်အာဒူဝန်ဟာပြင်သစ်နိုင်ငံမှာရောက်နေပါတယ်။သမ္မတအာဒူဝန်နဲ့ပြင်သစ်သမ္မတအီမန်နူအယ်မက်ခရွန်တို့တောက်ကြနေကတွေ့ဆုံပြီးဆီးရီးယားရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးကြပြီးတဲ့နောက်ကန်ထရိုက်စာချုပ်အတော်များများကိုသမ္မတအာဒူဝန်ကလက်မှတ်ရေးထိုးပါတယ်။ပြင်သစ်လေယာဉ်ထုတ်လုပ်ရေးကုမ္ပဏီ Airbus ကနေ Turkish Airlines ကဂျဲလေယာဉ်25စင်းဝယ်ယူတဲ့သဘောတူညီချက်လက်မှတ်ရေးထိုးပွဲကိုလည်းသမ္မတနှစ်ဦးတက်ရောက်ပါတယ်။ EU ဟာတူရကီရဲ့နံပါတ်1ပို့ကုန်သွင်းကုန်လုပ်ငန်းအဓိကဒေသပါ။ဒါပေမဲ့လည်းနှစ်ဖက်အကြားဆက်ဆံရေးကအဆင်ပြေလာပါဘူး။အဓိကကတော့တူရကီရဲ့လူခွင့်ရေးအခြေအနေသမ္မတအာဒူဝန်ရဲ့အာဏာပိုကြီးလာစေတဲ့ပြီးခဲ့တဲ့နှစ်ကအငင်းပွားပွဲလူဆန္ဒခံရပွဲဒုက္ခတွေရွှေပြောင်းဝင်ရောက်တာနဲ့ EU တဝန်းမှာတူရကီနိုင်ငံသားတွေဗီဇာမဲ့သွားလာနိုင်ရေးတူရကီကစူးစမ်းနေတဲ့ကိစ္စတွေကြောင့်ဖြစ်ပါတယ်။